င်္ဂလာပါခင်ဗျာ RFA ပေးစာကဏ္ဍကနေနှခွန်းဆက်လိုက်ပါတယ်ကျွန်တော်ကကျော်စောဝင်ပါ
ကျွန်တော်ကတော့ထက်အကပ
ါပထမဆုံးပေးပို့လာတဲ့စာကတော့မိုင်းတဲတာဝတိုင်းဆက်သွယ်ရေးကိစ္စပါတဲ့မိုင်းတဲကဆက်သွယ်ရေးတာဝတိုင်းနေလိုက်ထောင်နေတဲ့ကိစ္စကို Sankit ဆိုတဲ့ Facebook account ကနေပေးပို့လာတာဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးရန်ကုန်တောင်ပိုင်းခရိုင်၃ကွာမြို့နယ်ယူဇနာလန်တရက်ကွက်မှာမိုင်းတဲကတာဝတိုင်းလာထောင်တာကိုဒီဇင်ဘာလ12ရက်နေ့ကမှသိရတာပါတဲ့အဲ့ဒီမတိုင်ခင်ကမြေကြီးတူးနေတာတော့တွေ့ရပါတယ်အိမ်ဆောင်မဲ့ထင်ခဲ့တာပါပဲတဲ့အဲ့ဒီတာဝါတိုင်းထောင်မဲ့နေရာကလူနေထူထပ်တဲ့နေရာလည်းဖြစ်ပြီးအသက်ကြီးပိုင်းတွေနှလုံးရောဂါတွေသွေးကင်ဆာဖြစ်နေတဲ့သုံးနှစ်အရွယ်ကလေးတွေရှိတဲ့နေရာဖြစ်ပြီးလူနေအိမ်နဲ့လေးပေလောက်ပဲကွာဝေးလိုပါတဲ့ဒေသခံ18ယောက်ကကန့်ကွက်စာလက်မှတ်ထိုးပြီးခရိုင်အထိတင်ထားတာတော့မထူးခြားပဲဆက်လုပ်နေပါတယ်တဲ့ဒါအပြင်အဲ့ဒီတာဝါတိုင်းကိုဆောက်လုပ်ဖို့4ယောက်ကသဘောတူလက်မှတ်ရေးထိုးရမှာလဲနှစ်ဦးကိုအခြားအကြောင်းအရာပြပြီးလိန်လည်ပြီးလက်မှတ်ထိုးခိုင်းပါတယ်တဲ့အခုထိအဲ့နှစ်ဦးကလည်းကန့်ကွက်လက်မှတ်ထိုးတဲ့အထက်မှာပါဝင်ပါတယ်တဲ့လူနေအိမ်နဲ့ပေ50ပေ60ကွာရင်မကန့်ကွက်ပါဘူးအခုကလူနေအိမ်နဲ့3ပေ4ပေလောက်အကွာမှာရှိနေပါတယ်သူတို့ပြောသလိုကျမ်းမာရေးမထိခိုက်ဘူးဆိုရင်တော့မှတဘာဝဘေးအန္တရာယ်ကျရောက်လာရင်ရက်ကွက်နေပြည်သူတွေအတွက်မတွဲရဲစရာဖြစ်တဲ့အတွက်အလွန်အရေးကြီးတာမို့ RFA မှာအတက်နိုင်ဆုံးကူညီပေးဖို့မေတ္တာရက်ခံပါတယ်ဆိုပြီး RFA Facebook Messenger ကနေပေးပို့လာတာဖြစ်ပါတယ်ခင်ဗျာ
နောက်ထပ်ပေးစာတစ်စောင်ကတော့မင်္ဂလာတို့မြို့နယ်ထောက်ချံလမ်းစုံဈေးရဲ့လမ်းတစ်ဖက်ချမ်းမှာရန်ကုန်ဘုကိုးရှင်းလန်းသွားလမ်းမကြီးရဲ့ကတ္တရာလမ်းပေါ်ကိုကုင္ကနေများခင်းခြင်းပြင်းများများခင်းပြီးအခိုင်အမာပြုလုပ်ကျူးကျော်ထားတာတွေပါလူသွားလမ်းပလပေါင်းဆိုရင်ဘူဘပိုင်မြေလားလမ်းအပိပိတ်ပြီးနေရာယူထားကြပါတယ်တဲ့သူတွေကတော့ပလပေါင်းပေါ်ကသွားလို့မရတဲ့အပြင်သူတို့ခင်းထားတဲ့ကတ္တရာလမ်းပေါ်ကနေလည်းသွားလို့မရပါဘူးတဲ့ဒါကြောင့်ကားလက်အလယ်ကသွားကြရပါတယ်တဲ့လမ်းစုံလမ်းကွက်ဈေးရှိဆိုတော့လူသွားလူလာများကားသွားကားလာများပြီးကားလမ်းတွေလည်းပိတ်ဆို့အနယ်လည်းများသလိုတွားရည်လာရည်လည်းခက်ခဲလှပါတယ်တဲ့။နေမြေခံတာဝန်ရှိသူတွေကိုလက်ငွေပေးပြီးလှုပ်တာဖြစ်တဲ့အတွက်နေမြေခံတာဝန်ရှိသူတွေကိုစစ်ဆေးခိုင်းရင်တော့အပူဖြစ်နေတာကြောင့်တပ်ဆိုင်ရာများလာရောက်ကြိရှုစစ်ဆေးအရေးယူပေးစီချင်ပါတယ်ခင်ဗျာ
။မိမိမျိုးနဲ့ကျေးရွာရက်ကွက်အတွင်းကအပြစ်ပြက်ကိစ္စတွေအဆင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ။ bami@rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ်။
အခုနောက်ထပ်ပေးစာတစ်စောင်ကတော့မကွေးတိုင်းကနေပေးပို့လာတဲ့စာတစ်စောင်ဖြစ်ပါတယ်။ RFA ဝိုင်းတော်သားများခင်ဗျာပေးစာကဏ္ဍအစီအစဉ်မှာစာပေးခြင်းလို့မကွေးတိုင်းကနေရေးသားပေးပို့ရတာပါဆိုပြီးအစချေရေးသားထားပါတယ်။မကွေးတိုင်းမြိုင်မြို့နယ်ရွာတစ်ဖြာအုပ်စုထူးမကျေးရွာမှာတမဝါယမဘဏ်ကငွေမထုတ်ချင်လို့ထွက်သူများကိုကြံငွေများတစ်ခါတည်းပြန်လည်ထုတ်ပေးခြင်းမရှိပါဘူးတဲ့။ပြည်သူဘက်ကသာငွေကိုအကြေမဆက်နိုင်ရင်ထောင်ချနိုင်ပြီးတမဝါယမဘဏ်ကအခုလိုလုပ်ရက်တွေအတွက်အထက်လူကြီးများဘလူဖြည့်ရှင်းပေးမလဲဆိုတာသိကျင်တဲ့အတွက် RFA ကတဆင့်မေးမြန်းလိုက်ရပါတယ်ခင်ဗျာ
နောက်တဲ့ပေးစာတစ်စောင်ကတော့တနင်္လာနေ့တိုင်းကနေပေးပို့လာတာဖြစ်ပါတယ်ကြီးတော်ဆက်စုဂျာနယ်လစ်ဆိုတဲ့ Facebook account ကနေပေးပို့လိုက်တာပါတနင်္လာနေ့တိုင်းဘိတ်ခရိုင်ကျူးစုမြို့နယ်ရေမြကြီးကျေးရွာအုပ်စုဇရော့ကျေးရွာမှာရှိတဲ့ရွာသူတသားတွေရဲ့စာဝတ်နေရေးအတွက်မိကိုအားထားရာဖြစ်တဲ့ဒီရီတော်နဲ့ဒီရီတော်တွင်ရှိချောင်းတွေကိုလုပ်ငန်းရှင်တွေကပစုံခံများတည်ဆောက်ရန်အတွက်ဇရော့ကျေးရွာဒေသခံများရဲ့ဆန္ဒကိုမေးမြန်းခြင်းမရှိပဲချောင်းများကိုပိတ်ပြီးဒီရီတော်များအားခုတ်လဲပစ်နေပါသဖြင့်ရာသူရော်သားများစာဝတ်နေရေးအတွက်အသက်သွေးကြောဖြစ်သောဒီရီတော်နှင့်ချောင်းများပြန်လည်ရရှိဖို့အရေးကြီးနေပါတယ်တဲ့ဒီရီတော်နှင့်ချောင်းများကိုမိခိုးပြီးကနန်းမဲကနန်းချေးပုံငါးပစုံဖမ်းတာတွေတရားပြုပြင်ခြင်းအစရှိတဲ့ကြေးရအတွင်တစ်များလိုအပ်ရင်လည်းဒီရီတော်ကိုသာမိခိုးအားထားနေရပါတယ်တဲ့လိုင်းလီကြီးသောအခါများတွင်လည်းပင်လယ်ထွက်ရန်ခက်ခဲသောကြောင့်ဒီရီတော်ကိုသာရာသူရော်သားများမိခိုးအားထားနေရတဲ့အချိန်တွေလည်းရှိပါတယ်တဲ့တခုကစက်ကြီးများဖြင့်နေညာမပြတ်ရှင်းလေးလှုပ်ဆောင်နေကြတာကိုဒေသခံများမကျေနပ်လို့ကြေးရတာဝန်ခံကိုမေးမြန်းရမှာအုတ်ချွေမှုမှလက်မှတ်ထိုးပေးပြီးမြေလူမြေရိုင်းအဖြစ်နိုင်ငံတော်ကိုရှောက်ထားရမှာနိုင်ငံတော်မှယာယီလုပ်ပိုင်ခွင့်ရရှိပြီးဝင်းကြီးချုပ်မှခွင့်ပြုပေးလို့လိုအပ်တာလို့တာဝန်ခံမှပြောပါတယ်တဲ့ဒေသခံများရဲ့ခွင့်မှုချက်မရှိဒေသခံများရဲ့ဆန္ဒကိုမမေးမြန်းဘဲဒီလိုလှုပ်လို့ရသလားဟုမေးရတယ်လေဝင်းကြီးချုပ်ရဲ့ခွင့်မှုချက်နဲ့လှုပ်တာလို့ပြောပြီးရွာသားများကိုမကျေနပ်ရိတ်ကြိုက်တဲ့နေရာအတိုင်းအကုန်လိုက်ရှင်းမယ်ဟုပြောပါတယ်တဲ့ရွာသူရွာသားများကလည်းစည်ရင်သားအများစုဖြစ်တာကြောင့်အများကြီးသောသူတို့လုံသမျှခံနေရပါတယ်တဲ့ဒါပြင်ကြေးရွာယာယီမှုနဲ့တပည့်ကအခုအချိန်ကြီးအရင်ပြည်သူအစ်အဖွဲ့မှယူထားတော့တနက်ဖြစ်ပြစ်ခတ်ချင်းချောင်းနေတော့ကြောင့်အလုံးမသူတို့ကိုကြောက်နေရပါတယ်တဲ့အဲ့ဒီလိုဖြစ်နေတာကိုကြေးရွာအုပ်ချုပ်မှုကဘာတစ်ခုမှဆောင်ရွက်လုပ်ကိုင်ပေးခြင်းမရှိလို့ပါတဲ့အဲ့ဒါကြောင့်ရွာသူရွာသားများကဒီရီတော်ပြန်လည်ရရှိရန်ကြေးရွာအုပ်ချုပ်မှုနဲ့တကွတာဝန်ရှိသူအလုံးတို့ကိုဥပဒေအရအရေးယူဆောင်ရွက်ပေးဖို့RFA ကတဆင့်နိုင်ငံတော်ကြီးကဲတွေကိုတိုင်ကြားအပ်ပါတယ်ခင်ဗျာ
RFA RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက399-666-4131 399-002-6936တို့ဖြစ်ပါတယ
်အခုပေးစာကတော့ RFA ပေးစာကဏ္ဍကိုဖုန်းနဲ့ဆက်သွယ်ပြောကြားလာတာဖြစ်ပါတယ်နိုင်ငံတော်သမ္မတရုံးအတိုင်းမင်းကန်ရုံးတို့မှာတိုင်ကြရန်ဆိုပြီးဖုန်းနံပါတ်တွေရေးထားပေးမယ်ဖုန်းဆက်တဲ့အခါမကင်ကြလို့ပါတဲ့မကင်တဲ့ဖုန်းနံပါတ်တွေကိုရေးထားပြီးပြည်သူတွေကိုမလှည့်ပြပါနဲ့လို့လဲအဲ့ဖုန်းထဲမှာပြောပါတယ်အဲ့ဒီဖုန်းနံပါတ်တွေကိုနှစ်ရက်တိတိဆက်ခဲ့ပါတဲ့ပြည်သူတွေရဲ့အခက်အခဲကိုပြောပြခြင်းလို့အဲ့ဒီဖုန်းလိုင်းတွေမကင်တော့ဘဒုပြောရမှမသိလို့ RFA ရေးကိုညီပါအောင်ဆိုပြီး RFA ပေးစာကဏ္ဍကိုဦးမောင်ဆိုသူကဖုန်းဆက်ပြောကြားလာပါတယ်RFA ရဲ့ဒီတစ်ပတ်ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်လာမယ့်ကြာသာပရိနေမှာလဲပေးပို့လာတဲ့စာတွေကိုတင်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျ RFA ကိုစောင့်မျှော်ကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်